ိုယ်စားလှယ်အားလုံးကကန့်ကွက်ခဲ့ပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းပုံအာဏာရ NLD ပါတီကနေတော့ကအရေးကြီးအဆိုတင်သွင်းချက်ကိုပြောင်းစွတ်တော်မှာတည်ပြလိုက်ပါတယ်အခုလိုအာဏာရပြီး3နှစ်ကျော်ကြာမှဖွဲ့စည်းပုံဥပဒေပြင်ဆင်ရေးလွှတ်တော်မှာ NLD ပါတီကအပတိကဆက်တင်ပြီးတော့ကြိုးပမ်းရတာဘာကြောင့်လဲဆိုတဲ့အကြောင်းမိုင်းအင်ဂျင်နဲ့ဆက်ပြီးတော့ပြောပါလိမ့်မယ
်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းမဲ့အရေးကြီးအဆိုကိုအင်္ဂါနေ့ကနေပြည်တော်ပြည်ထောင်စုလွှတ်တော်စည်းဝေးပွဲတွင်မဲခွဲဆုံးဖြတ်ရာမှာထောက်ခံမဲ394မဲကန့်ကွက်မဲ18မဲကြားနေမဲ3မဲရှိခဲ့တာကြောင့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်း658ဦးတဲ့3ပုံတပုံရဲ့ထောက်ခံမဲရရှိခဲ့တာကြောင့်ဒီအဆိုကိုလွှတ်တော်မှာဆက်ပြီးတော့လက်ခံဆွေးနွေးသွားမှာဖြစ်ပါတယ်2015ခုနှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခုလို3နှစ်ကျော်ကြာအာဏာယူပြီးမှဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာစတင်ကြိုးပမ်းလာတဲ့အပေါ်ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂရန်ဂရောင်အောင်ခန့်ရဲ့သုံးသပ်ချက်ကတော့
ကျွန်တော်အနေနဲ့ပြောရရင်တော့ဘာလို့ဒီလုပ်တာတော့ကောင်းပါလဲဒါဆိုရင်တခုရှိတာကအခုချိန်မှာလောက်ရတယ်ဆိုတော့အနေဆုံးတော့ရှိပါတော့နောက်တစ်ချက်ကဒီနေ့ချိန်ကြီးကတည်းကဒီဘက်မှာလုံဖို့ဆိုတော့ဖြီးအားလေးကလည်းညာနေဒါကြောင့်အစိုးရကလည်းပြည်ရပြီးပြောရတာဒါစဉ်းစားဖို့လိုတယ်နောက်တစ်ချက်ကတော့တုံးရက်ဆိုတော့အချိန်မှာမအခုမှလောက်ရတယ်လားဆိုတော့အနေဆုံးတော့ရှိပါတော့
ဆောဆောကဒီပြောထားတဲ့မြစ်စုံစင်စီမံကိန်းကိုပြန်စာရေးတရုတ်ဖြီးအားပေးမှုကိုမြမအစိုးရကခံရချင်းပေါ့နော်နောက်ပြီးဒီမြန်မာတပြည်လုံးကလည်းဒီဆယ်စီမံကိန်းကိုအပြင်းထန်ကန့်ကွက်နေချင်းဆိုတော့အခုလိုဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကို NLD ကစပြီးလုပ်တဲ့အချိန်နဲ့တိုက်ဆိုင်နေတဲ့ချက်ပေါ်မှာထပ်ပြီးရှင်းပြလို့ရမှာရှင
်။အဲဘလောက်ကြီးစစ်ဆေးမှုရှိတယ်ဆိုတော့ဒီနေ့ပဲဒီလူဆုံးရကတာကိုဒီဟာတော့မကြီးရတဲ့မကြီးတဲ့နဲ့အဲဒီရဲ့အတန်းပြန်လုပ်သွားမယ်ဆိုတဲ့ဟာနဲ့ဒီပေါ်လာတဲ့နောက်တစ်ချက်ကတော့ဒီလူဆိုရကတာမလုပ်ရင်တခြားနေရာမှာဒီတော့ခုဆိုတဲ့ဟာဒီအဲ့ဒီအဆင့်ထိလုပ်လာတယ်ဆိုတော့တိုးလာတယ်ဆိုတော့ဒီတိရရဲ့စီအားကလည်းလူတရားမှာကြီးမမအဲတက်ရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ဘာလို့လဲဆိုတော့တိရကဒီတိရဒီ investment ကိုဒီတိရတာမှတ်လာတဲ့အချိန်မှာလည်းကျွန်တော်ပြောထားတာကတော့လက်ရှိဒီခရီးကတာမလုပ်ဘူးဆိုရင်အဖြစ်ဒီလူမျိုးလာမှုပြီကတိမမလုပ်တော့ဘူးဆိုတဲ့အပိုင်းတွေရှိတယ်။ဒါကြောင့်ဘဘာဒီရဲ့အခြေအနေကအခုဒီနောက်နိုင်ငံကြီးရဲ့လည်းဖြစ်အားရလည်းများတယ်။ဒါကြောင့်တရုတ်ကိုကြီးခူရတဲ့အခြေအနေမျိုးဖြစ်တယ်။အဲတရုတ်ကြီးရဲ့လုပ်ခွင့်ရှိဘူးဆိုရင်အဲဒီအရာကဒီဘဝကြီးကလည်းအဖြစ်ဖြစ်ဖြစ်နေဆိုတဲ့အမျိုးဖြစ်ပုံရတယ်။ဒါကြောင့်လည်းဟောစာစုကြည်အဒီအရာတွေလည်းလက်လျောနဲ့ပုံစံမျိုးတွေဖြစ်မလားဆိုတဲ့အပိုင်းတွေဖြစ်တယ်။ဒါကြောင့်လည်းအခုဒီနေ့ကတော့ဒီဟာလွဲတဲ့ပုံစံမျိုးနဲ့လုပ်တလားဆိုတဲ့ဟာကိုလည်းကျွန်တော်ကတကယ်ချစ်နေပါတယ်
။တစ်ဖက်မှာတော့2015ရွေးကောက်ပွဲတုန်းကပေးခဲ့တဲ့ကတိကို NLD အနေနဲ့အကောင့်ထဲပေါ်တယ်ဆိုတာပြကျင်တဲ့သဘောတွေ့ရတယ်လို့သတင်းစာဆရာဦးစီတူအောင်မြင့်ကမြင်ပါတယ
်။ NLD ကနေဒီတော့မှအခုလိုဟိုစစ်တော်တွေကနေလမ်းကြောင်းတိုင်းသွားမယ်ဆိုရင်ဒီကတော့ရှေ့မှာဆိုဒီစစ်တော်တပ်တန်းက3နှစ်လောက်ရှိသွားပြီလေ။ဖြစ်တပ်တန်း3နှစ်လောက်ကလေးကတော့သွားပြန်တာပေါ့။ဒါပေမဲ့အခုကသွားရဲဆိုတာကတော့ခင်ဗျားရရှိတော့အကြောင်းမျိုးဖြစ်နိုင်တာပေါ့နော်ဒီဒီလူလည်းမေးတယ်များတယ်ဘယ်လိုများဖြစ်လဲနောက်ဒေါက်ဆာစုကြည်ကိုလည်းဖြစ်မှုနဲ့ကြီးရမှာဖြေခဲ့တော့အဲ့လိုမျိုးဟိုရုပ်ောက်ပွဲတတိကိုဟိုသူလုံနေပါတယ်ဆိုတာပြဖို့သင်ပြနေလို့အဲ့လိုလည်းထင်တာပေါ့
ဒါပြင် NLD ပါတီကလက်ရှိဖွဲ့စည်းပုံပြည်ရေးစတင်ကြိုးပမ်းတဲ့လမ်းကြောင်းဟာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းသူရဦးရှင်မန်းလက်ထက်ကဖွဲ့စည်းပုံပြည်ရေးဆောင်ရွက်ခဲ့တဲ့နည်းလမ်းနဲ့တူညီနေတာတွေ့ရတယ်လို့ဦးစီတူအောင်မြင့်ကပြောပါတယ်
။ပြင်းပြင်းပုံပြင်းပြင်းကြီးပေါ့။ဒါကြတော့ဒီပြင်းပြင်းပုံပြင်းပြင်းကြီးကဟိုစိတ်အထူးခြားတော့မဟုတ်ဘူး။ဒီကြတဲ့သမရဦးသိန်းစီအစိုးရလက်ထက်နောက်ပြီးတော့မှလွှတ်တော်ကသူရဦးရှင်မန်းဦးဆောင်တဲ့ဒါပြည်ထောင်စုပါတီလက်ထက်မှာလည်းလည်းလုတ်ခဲ့ဘူးရဲ့အဲ့ဒီပုံစံနဲ့တပုံစံနဲ့ပဲသူတို့လုတ်တာတပုံစံနဲ့ပဲလုတ်တယ်ဆိုတဲ့အခါကျတော့အတိတ်ထူးထူးတရားမဟုတ်ဘူ
းအဲ့တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်မှာအခုမှဒီကော်မတီဖွဲ့ဖို့အဆိုကိုစပြီးတင်တာဆိုတော့ NLD အနေနဲ့လက်တွေ့အကောင့်ထဲပေါ်နေနေရမှာအချိန်ဘယ်လောက်ကြာမလဲလို့ဇာတ်တုံးတယ်လေရှင
်အချိန်ကာလအဖြစ်ဆိုရင်လည်းဟုတ်ပါတယ်ဒါလူတို့အများကြီးကိုဆွဲဆတ်လို့ရတဲ့သဘောရှိတယ်ဒါပေမဲ့ကျွန်တော်ဆက်စားလုပ်မယ်ဆိုရင်လည်းအလုပ်လုပ်ရတဲ့သဘောတော့ရှိတယ်ပထမတစ်ကြိမ်ဒီပုံစံတိုင်းလုပ်တော့ကတော့ပြည်သူလူထုကအကြံဉာဏ်တောက်ခံတာတော့ဘာလို့အများကြီးလုပ်ပြီးတော့မှ အချိန်တွေတော့တော်တော်ယူရတာတွေ့ရတယ်။အခုတော့အဲ့လိုလုံးမလားမလုံးဘူးလားဆိုတော့ဟိုဘာမှမသိနိုင်သေးဘူးပေါ့နော်။ပုံစံကတော့ပုံစံကြည့်ပါပဲ။အဲ့လိုပဲနားရပါ
မင်းကပြည်ထောင်စုလွှတ်တော်မှာ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတည်ရဲ့ဖွဲ့စည်းမှုအရေးကြီးအစိုးတင်သွင်းတာကို25ရာခိုင်နှုန်းရှိတဲ့တက်မတော်သားကိုယ်စားလှယ်အားလုံးကမတ်တရက်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါဒီပေါ်မှာဦးစီတူအောင်မြင့်ရဲ့သုံးသပ်ချက်ကတော
့ကျွန်တော်နားလည်တာကတော့ဟိုဖွဲ့စည်းပုံပြင်ရေးကိုကော်မတီဖွဲ့ရဲ့အရှင်းတွေပါပြီးမပြောနဲ့ပေါ့နော်ဒီလိုမျိုးအစိုးတင်တဲ့အရှင်းကိုတော့မှလက်မခံဘူးရှိတယ်အဲ့ဒီသဘောမျိုးကိုပြတာပါဥပမာဒီနေ့တတော်ရဲ့သဘောရရှိရင်နေ့ရက်ပိုင်းနောက်မှာဒီအနေနဲ့ပတ်သက်လို့ကြီးညာချက်ထုတ်တယ်လူတော်နာကအနေပြီးတော့မှအထုတ်တဲ့ကြီးညာချက်ထုတ်တဲ့ဆိုင်အဲ့ဒါကြီးညာချက်ထုတ်တာပဲရှိသေးတယ်လေသူကတကယ်လည်းဟိုအရှုံးနဲ့ပြင်တာမဟုတ်ဘူးအရှုံးတင်နေဆိုတာလည်းထုတ်ယူဖို့ပြင်ဖို့လည်းမဟုတ်ဘူးကော်မတီဖွဲ့ဖို့ပဲအဲ့ဒီချိန်မှာစပြီးတော့ကန့်ကွက်တာအစိုးရကန့်ကွက်တာအဲ့တော့ဒီလိုမျိုးကြိုပြီးတော့မှဒီကန့်ကွက်တာကလည်းကြီးကြီးအဖြစ်ထုတ်ယူဖို့ပြင်ရင်းနဲ့ပတ်သက်ရင်ဟိုတမလို့ဘကဟိုသိကြည့်တော့ပါပြောတော့အပြင်မှာတော့ပြောတာပေါ့နော်သူတို့လည်းသဘောထားရှိပါတယ်ဘာညာလုံးလုံးလေးမမှန်လို့သာစောက်ရရတာပါလို့ပြောပြီးမှလည်းဒါပေမဲ့တကယ်လက်တွေ့မှာဟိုလုတ်ပုံခိုင်ပုံတွေကြည့်လိုက်ရင်ဖွဲ့စည်းပုံပြင်ရေးကိုသိကြည့်တော့မလိုလားဘူးဆိုတဲ့သဘောကိုသွားသိရောက်တာတော့ပြည်ရပါတယ
်တက်တော်သားကုစလေတွေအဓိကကန့်ကွက်ရတဲ့အကြောင်းရင်းကတော့ NLD လွှတ်တော်ကုစလေတွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးလုတ်ကိုင်ပုံဟာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ညီညွတ်မှုမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်စည်းဝေးပွဲမှာပြောသွားပါတယ်။ NLD ဘက်ကလည်းလုံထုံးလုံးဤဥပဒေနဲ့အညီအရေးကြီးအဆိုကိုတင်သွင်းတာဖြစ်တယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကလွှတ်တော်စည်းဝေးမှာပြန်လည်ခြေပါခဲ့ပါတယ်ရှင်။